မြန်မာနိုင်ငံကို6ရက်ကြာခရီးစဉ်နဲ့ရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Mr. Thomas O'Hagan-Turner ဟာဒီကနေ့နေပြည်တော်မှာအစိုးရခေါင်းဆောင်နေနဲ့တွေ့ဆုံခဲ့ပါတယ်။ Mr. Kintana ဟာဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့အပါအဝင်တခြားအစိုးရတာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ခဲ့ကြပါတယ်။ဒီအကြောင်းကိုဒီ VOA ကနေပြီးတော့ကိုသားညွန်ဦးကမေးမြန်းတဲ့အခါမှာရန်ကုန်ကုလသမဂ္ဂရုံပြန်ကြားရေးအရာရှိဦးအေးဝင်းကအခုလိုစပြောပါတယ်။
ဒီနေ့ဆိုရင်တော့ရင်ပညာရေးဒုတိယဝန်ကြီးဥပရှင်နဲ့တွေ့ရတယ်။နေတွေ့ပြီးတော့တခါတရားသူကြီးချုပ်ဦးထွန်းထွန်းနဲ့တွေ့တယ်။ပြီးတော့ရှင်းနေချုပ်ဒေါက်တာထွန်းရှင်နဲ့တွေ့တယ်။ပြီးတော့ကျင်းကျောက်ပွဲကော်မရှင်ကဒုတိယနဲ့တွေ့တယ်။တခါသမ္မတရဲ့တရားရေးအကြံပေးဖွဲ့ပါနော်။ CA နဲ့ဖွဲ့တွေ့တယ်။တခါနေ့လေကျတော့အဲဒီလွှတ်တော်မှာအင်းလွှတ်တော်ဥက္ကဋ္ဌကုလဦးရှင်မန်းဒီတခါပြန်ကြိုင်းဝင်ကြီးဌာနဒုတိယဝန်ကြီးအစိုးရတွေ့တယ်။ဒီကြတော့အလို့သမိုင်းဝင်ဝန်ကြီးဌာနဒုတိယဝန်ကြီးပေါ့နော်။ဦးမြင့်တန်းနဲ့တခါတွေ့တယ်။နောက်ဆုံးဒီနေ့ညနေပေါ့နောက်ဆုံးတွေ့တော့ဒီကြတာပူဆောင်ရင်ဝန်ကြီးမောင်မင်းတွေ့ပါရဲ့
။မင်းဖြန်တော့ရန်ကုန်သွားမယ်လို့သိရပါတယ်။တိုင်းသားဒေသတွေလည်းတွေ့တယ်ကြားတယ်ကြားလို့တိုင်းသားဒေသတွေ
ကမှန်ပါတယ်မှန်ပါတယ်ကျွန်တော်တို့မင်းဖြန်ရန်ကုန်ဆင်းရပါမယ်ဆင်းပြီးတော့တစ်ခါတော့ဖားအနေနဲ့မောင်မင်းဆက်တော့ပါမယ်
ကျင်းထောင်တွေကိုလည်းစစ်ဆေးဖို့ရှိတယ်လို့ကြားပါရတယ
်။ဟုတ်ပါတယ်ဟုတ်ပါ
တယ်။အဲ့ဒါကဘယ်ကျင်းထောင်ဖြစ်မလဲခင်ဗျ။
ရန်ကုန်မှာပါခင်ဗျာ။အင်းစီမှာပါခင်
ဗျာ။အဲ့ဒါဆိုမနေ့ပြန်ဖြစ်မှာပေါ့နော်
။ဟုတ်ပါပြီ
။မနေ့ပိုင်းမနေ့ပိုင်းမှာတော့ဒီ Mr. Kintana ဟာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံမှုရှိတယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်နေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ရန်ကုန်အင်းစီအကျင်းထောင်ကိုလည်းမနေ့ပိုင်းသွားရောက်မယ်လို့သိရပါတယ်။သူဟာလူမှုအခြေပြုလူဖွဲ့စည်းကတာဝန်ရှိပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံမှုစီစဉ်ထားတယ်လို့ဆိုပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ် Mr. Kintana ဟာ February 5ရက်နေ့ထိမြန်မာနိုင်ငံထဲမှာရှိမှာဖြစ်ပြီးတော့သူခရီးစဉ်ပြီးမှာတော့သတင်းစာရှင်းလင်းပွဲတရက်လုပ်ဖို့အစီအစဉ်ရှိတယ်လို့လည်းကုလသမဂ္ဂပြန်ကြားရေးအရာရှိကပြောပါတယ်